ရိုဟင်ဂျာဒုက္ခသည်ပြဿနာနဲ့ပတ်သက်လို့မြန်မာနိုင်ငံအစိုးရကိုပိတ်ဆို့အရေးယူဖို့တိုက်တွန်းမှာမဟုတ်ပေမဲ့မွတ်စလင်လူနည်းစုတွေအပေါ်မှာစစ်သားတွေကလူခွင့်ရေးချိုးဖောက်တယ်လို့စွပ်စွဲခံရတဲ့ကိစ္စအတွေ့တီးခြားလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေလုပ်ဖို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီး Rex Tillerson ကတိုက်တွန်းလိုက်ပါတယ်။နေပြည်တော်မှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့ပူးတွဲကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောကြားသွားတာဖြစ်ပြီးရခိုင်ပြည်နယ်မှာအကြမ်းဖက်မှုဖြစ်ပွားရတဲ့အကြောင်းရင်းနဲ့ဘင်္ဂလားဒေ့ရှ်ကိုထွက်ပြေးသွားတဲ့ဒုက္ခသည်တွေပြန်လက်ခံရေးအတွက်ဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံပူးပေါင်းဆောင်ရွက်နေတာတွေရခိုင်ပြည်နယ်မှာလူတိုင်းလူလုံးချင်းချုံနဲ့စိတ်ချလက်ချနေထိုင်ဖို့လိုအပ်တာတွေကိုလည်းပြောကြားသွားပါတယ်။ပူးတွဲသတင်းစာရှင်းလင်းပွဲမှာမြန်မာတိုင်းနိုင်ငံလုံးကိုရေးယူဖို့အချိန်မဟုတ်သေးဘူးလို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီး Rex Tillerson ကပြောပါတယ်
။ I think broad-based economic sanctions against the entire country is not something that I would think would be advisable at this time. I think we want to see Myanmar succeed.
အခုချိန်မှာတော့မြန်မာနိုင်ငံကိုကြည်ကြဲပြန့်ပြန့်ပိတ်ဆို့အရေးယူတန်ခတ်ဖို့မလိုဘူးလို့ကျွန်တော်ထင်ပါတယ်။မြန်မာနိုင်ငံအောင်မြင်တာကိုအမေရိကန်ပြည်ထောင်စုကမြင်တွေ့လိုပါတယ်။ဒါကိုအရေးပါတဲ့ဆက်ဆံရေးအဖြစ်အမေရိကန်ပြည်ထောင်စုကအသုံးပြုလိုပါတယ်။ဒါဟာမြန်မာနိုင်ငံကိုကူညီဖို့ပါ။မြန်မာနိုင်ငံအောင်မြင်တာမြန်မာဒီမိုကရေစီရဲ့အောင်မြင်တာကိုမြင်လိုပါတယ်လို့သူကပြောသွားတာပါ။ဒါပေမဲ့ရခိုင်ရင်းနဲ့ပတ်သက်လို့ခိုင်မာပြီးယုံကြည်နိုင်စရာအချက်အလက်တွေရမယ်ဆိုရင်လူပုဂ္ဂိုလ်အရာတီးသန့်တန်ခတ်ပိတ်ဆို့နိုင်တယ်လို့လည်းသူကပြောပါတယ်။အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဟာကာကွယ်ရေးဦးစီးချုပ်ဝန်ကြီးမူကြီးမင်းအောင်လှိုင်နဲ့လည်းနေပြည်တော်ဇေယျသီရိဗိမာန်မှာတွေ့ဆုံခဲ့ပါတယ်။အဲ့လိုတွေ့ဆုံချိန်မှာပြောကြားခဲ့တာတွေကိုလည်းသတင်းစာရှင်းလင်းပွဲမှာအခုလိုပြန်ပြောပါတယ်
။ As I told Commander in Chief Min Aung Hlaing, the military support for Myanmar's ongoing transition to a federal democratic state is crucial.
မြန်မာနိုင်ငံဖက်ဒရယ်ဒီမိုကရေစီနိုင်ငံအသွင်ပြောင်းဖို့တပ်မတော်ကကူညီပံ့ပိုးရေးဟာအရေးကြီးလာပါတယ်လို့ကာကွယ်ရေးဦးစီးချုပ်ကကျွန်တော်ပြောကြားခဲ့ပါတယ်။အဲ့ဒါရဲ့တစိုက်တဒေတာအနေနဲ့တပ်မတော်ဟာမြန်မာတိုင်းနိုင်ငံလုံးကအရက်သားတွေနဲ့အတူတကွလက်တွဲဖြည့်ရှင်းရမှာဖြစ်ပြီးခိုင်မာအားကောင်းတဲ့အဖွဲ့အစည်းတည်ဆောက်ဖို့တိုက်တွန်းခဲ့ပါတယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးကပြောသွားတာပါ။ဒါပြင်လည်း
We recognize the military's responsibility to respond to terrorist or other insurgent attacks. Any response, however, must be disciplined.
အကြမ်းဖက်မှုနဲ့တခြားပုံကံခြားနားသူတွေရဲ့တိုက်ခိုက်မှုတွေကိုတပ်မတော်ကပြန်လည်တုံ့ပြန်ရှင်းလင်းတိုက်ခိုက်တယ်ဆိုတာကျွန်တော်တို့နားလည်သဘောပေါက်ပါတယ်။ဒါပေမဲ့အဲ့လိုတုံ့ပြန်တဲ့အခါစီစနစ်ရှိရပါမယ်။နောက်ပြီးအဖြစ်မဲ့အရက်သားတွေထိခိုက်မှုနည်းနိုင်သမျှနည်းအောင်ရှောင်ကျဉ်ရပါမယ်လို့ဆိုပါတယ
်။ We will be following up with the Myanmar government to explore opportunities to collaborate on areas of counter-violent extremism.
ဆိုရဝါဒတံပြန်ရေးနဲ့အကြမ်းဖက်ဝါဒတံပြန်ရေးအတွက်မြန်မာအစိုးရနဲ့ဆက်လက်ပူးပေါင်းဆောင်ရွက်ဖို့အခွင့်အလမ်းရှိပါတယ်လို့လည်း Mr. Tillerson ကပြောပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကတော့တရားဥပဒေစိုးမိုးရေးအရေးကြီးတာကိုအခုလိုပြောပါတယ
်။ Peace and stability to this country and that can only be done on the basis of rule of law and everybody should understand that the rule of law
ဒီနိုင်ငံမှာတရားဥပဒေစိုးမိုးမှုကိုအခြေခံပြီးမှသာငြိမ်းချမ်းရေးနဲ့တည်ငြိမ်မှုဆောင်ရွက်နိုင်ပါမယ်။တရားဥပဒေဟာငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးကိုကာကွယ်တာပဲဖြစ်ပြီးလူတွေကိုပြစ်ဒဏ်ပေးဖို့မဟုတ်ဘူးဆိုတော့မိမိတို့ရဲ့အခန်းကဏ္ဍကိုလူတိုင်းနားလည်တဲ့မှာတယ်လို့သူကပြောသွားတာပါ။ရခိုင်ပြည်နယ်ရေးမှာဒေါအောင်ဆန်းစုကြည်ကိုဝေဖန်ပြစ်တင်နေတာတွေနဲ့ပတ်သက်ပြီးတော့လည်းသူနှုတ်ဆက်နေတာမဟုတ်တဲ့အကြောင်းတရားဥပဒေစိုးမိုးရေးအရေးပါပုံနိုင်ငံရေးလုံရင်အတိုက်ခိုက်ခံရတတ်တဲ့အကြောင်းစတာတွေကိုလည်းပြောကြားခဲ့ပါတယ်။နိုင်ငံရေးလုံတဲ့အချိန်မှာလောကရန်ကိုရင်ဆိုင်ရတာအထူးဆန်းမဟုတ်ဘဲနဲ့ဒါတွေဟာတာဝန်ယူသူတိုင်းရင်ဆိုင်ရမယ့်ကိစ္စတွေဖြစ်တယ်လို့လည်းဒေါအောင်ဆန်းစုကြည်ကပြောကြားသွားခဲ့ပါတယ်ရှင်။
နိုင်ငံရေးလုပ်ကြစရာဩဇာအလားရဖို့လုပ်ထားမှာမဟုတ်ပါဘူးမြန်မာနိုင်ငံကပြည်သူပြည်သူသားတရားဥပဒေစိုးမိုးရေးညှိနှိုင်းရေးနဲ့စီးပွားရေးခုံပြုံးမှုရဲ့အသေးပွင့်တွေကိုခံစားစီခြင်းကိုလုပ်ထားမှာအဲ့တော့ဒီလိုနိုင်ငံရေးလုပ်တဲ့အခါမှာအတိုက်ခိုက်ခံရတယ်ဆိုတာဘာမှမထူးခြားမှာဒါအရင်တုန်းကပြည်တွင်းကလည်းတိုက်ခဲ့ပြန်ပြန်လည်းတိုက်ခဲ့အခုကျတော့ပြည်တွင်းကတော့ပြည်သူတွေကပို့ပြီးတော့နားလည်မှုရှိတဲ့ပြည်သားကတော့တိုက်ခဲ့ပေါ့ဒါတွေကတော့ဖြစ်နေကြပါဘူးနိုင်ငံရေးလုပ်မှာတော့ဒီလောကဓာတ်ကိုရင်ဆိုင်ရတာကမိဘတို့ကပြစ်စင်တယ်တာဝန်ထားဆောင်နေဒီလိုပြရင်ဆိုင်ရမယ့်ကိစ္စတွေလည်းဒီမှာလိုတာဒီလိုပဲဖြစ်နေတာပါ
အမေရိကန်နိုင်ငံသားရဲ့ဝန်ကြီး Rex Tillerson နဲ့ပူးတွဲကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ပြောကြားသွားတာပါ